ြသည်ဥဆောင်တဲ့အရတာအစိုးရလက်ထက်တက်ကြွလှုပ်ရှားသူတွေနဲ့ဒေသခံပြည်သူတွေအပေါ်မှာမတရားဖမ်းဆီးအရေးယူထိန်းသိမ်းတာတွေတော်တော်များများရှိနေသေးပြီးတော့ထောင်ချအပြစ်ပေးနေတဲ့တရားဥပဒေစီရင်ဆုံးဖြတ်မှုတွေဟာဒီမိုကရေစီအစိုးရတရရဲ့လုံရက်နဲ့စန့်ကျင်ဘက်ဖြစ်နေလို့အတော်လေးကိုမေးခွန်းထုတ်စရာဖြစ်လာနေတယ်ဆိုပြီးတော့အကျဉ်းသားအရေးလှုပ်ရှားသူတွေနဲ့လူခွင့်ရှိနေတွေကဝေဖန်ပြောဆိုလိုက်ပါတယ်2018နှစ်ကုန်ပိုင်းမှာမြန်မာနိုင်ငံမှာနိုင်ငံရေးလှုပ်ရှားမှုကြောင့်ဖမ်းဆီးထိန်းသိမ်းခံရသူတွေနဲ့ထောင်တွင်းထောင်ပြင်ကနေပြီးတော့တရားရင်ဆိုင်နေရသူပေါင်း300ကျော်သွားပြီဆိုပြီးတော့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်းကဒီကနေ့မှာသတင်းထုတ်ပြန်လိုက်ပါတယ်။မဆုမုံကစူးစီးတင်ဆက်ထားပါတယ်ရှင်
။ဟုတ်ပါတယ်။မြန်မာနိုင်ငံတွင်းအရသာအစိုးရလက်ထက်နိုင်ငံရေးအလုပ်သမားလယ်သမားရေးတောင်းဆိုလှုပ်ရှားမှုတွေလွတ်လပ်စွာဆန္ဒထုတ်ဖော်မှုတွေသတင်းမီဒီယာတွေမှာသတင်းရေးသားဖော်ပြမှုတွေကြောင့်သတင်းသမားတွေအပါအဝင်အစိုးရနဲ့အပြစ်ရလက်မှတ်ထိုးထားတဲ့လက်နက်ကိုင်ဖွဲ့စည်းဝင်တွေကိုပါဥပဒေပုံမှန်အမျိုးမျိုးနဲ့ဖမ်းဆီးထိန်းသိမ်းအရေးယူမှုတွေအတော်များများရှိလာနေတယ်လို့နိုင်ငံရေးအကျဉ်းသားရေးလှုပ်ရှားသူတွေနဲ့လူခွေးရှင်တွေကထောက်ပြပြောဆိုပါတယ်။နိုဝင်ဘာလကုန်အထိစရင်အရာဆိုရင်တော့နိုင်ငံရေးလှုပ်ရှားမှုကြောင့်နိုင်ငံရေးအကျဉ်းသား36ဦးအကျဉ်းကြခံရပြီးထောင်တွင်းကိုထည့်ပြီးအထိန်းသိမ်းခံထားရသူတက်ကြွလှုပ်ရှားသူပေါင်း53ဦးကတရားရင်ဆိုင်နေရဆဲဖြစ်ပြီးထောင်ပြင်ပကနေတရားစွဲဆိုခံရသူပေါင်း216ဦးတရားရင်ဆိုင်နေကြရတဲ့အနေအထားဖြစ်တယ်လို့ AAPBB နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်းမြန်မာနိုင်ငံကဒီကနေ့သတင်းထုတ်ပြန်ပါတယ်။ Democracy ဖော်ဆောင်နေတဲ့ NLD ရဲ့သားအစိုးရလက်ထက်မှာတော့တရားဥပဒေစီရင်ဆုံးဖြတ်မှုတွေဟာမေးခွန်းထုတ်စရာဖြစ်လာနေပြီးဒီလောက်ရက်တွေဟာတိဆောက်နေစေယုံကြည်မှုတွေကိုပြက်ပြားစေတယ်လို့ AAPBB နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်းမြန်မာနိုင်ငံရဲ့အတူရင်မှုဦးတိတ်နိုင်ကသုံးသပ်ပြောဆိုလိုက်ပါတယ
်။ဒီမှာထူးထူးခြားခြားကတော့စစ်ကြောင့်ပိတ်မိနေတဲ့ပြည်သူတွေလွတ်မြောက်ရေးအတွက်ဆန္ဒထုတ်ဖော်ကြတဲ့ဟိုတဲကခေါင်းဆောင်တော်ဦးကိုဒီပြည်တာချခဲ့တာရှိတယ်ထောက်လာချခဲ့တာရှိတယ်နောက်တကအဲ့ဒီနေမှာပဲဒီသုံးဦးကိုပြည်တာချတာကိုကောက်ွက်ဌာနပြတဲ့အတွက်နောက်တာသုံးဦးကိုတရားစွဲဆိုကြတာလည်းရှိပါတယ်အခုသူပြီးခဲ့တဲ့ဒီ APS ရဲ့နောက်ပိုင်းတပ်ဖွဲ့ဝင်သုံးဦးကိုမုံညင်းမှာဖမ်းထားတာရှိပါတယ်ဆိုတော့အဲ့ဒါလေးကဒီလာထဲမှာထူးထူးခြားခြားဖြစ်တဲ့ကိစ္စတွေပေါ့လေဒါကတကယ်ကိုတရားဥပဒေကမေကွန်းထုတ်ပြန်မျိုးတွေဖြစ်ပါတယ်။ဆိုရကတစ်ချက်ကသူတို့ကိုသူတို့ကာကွယ်ခြင်းနဲ့စိတ်လေကပို့ပြီးတော့ပြင်းထန်နေတယ်လို့အဲ့လိုတွက်ဆလို့ရပါတယ်။နောက်ပိုင်းနှစ်ကတော့အစိုးရကနေပြီးတော့အာဏာအပြည့်အဝမပိုင်ထားတဲ့ကိစ္စလို့ပြောလို့ရမှာပါ။
အစိုးရနဲ့တက်မတော်ဘက်ကအပြုသဘောဆောင်တဲ့ငြိမ်းချမ်းရေးအမျိုးသားရင်ကြားစေဖော်ဆောင်နိုင်ဖို့ဆိုရင်တော့မတရားပုံမှန်တွေနဲ့ဖန်စီတရားဆွဲဆိုနေတာတွေကိုပြန်ရုပ်သိမ်းပေးဖို့နဲ့ထောင်တွင်းအကျဉ်းချထားတဲ့ထိန်းသိမ်းထားသူတွေကိုချွင်းချက်မရှိအမြန်ဆုံးပြန်လွှတ်ပေးဖို့တောင်းဆိုပါတယ်လို့ AAPP ကတိုက်တွန်းပြောဆိုပါတယ်။ရိုက်တာသတင်းတော်နှစ်ဦးကိုထောင်ဒဏ်ချတာ၊ကချင်ငြိမ်းချမ်းရေးလှုပ်ရှားသူ၃ဦးကိုထောင်ဒဏ်ငွေဒဏ်ချမှတ်တာ၊သူတို့လွတ်မြောက်ရေးဆန္ဒပြသူတွေကိုတောင်အခုရက်ပိုင်းမှာကိုတရားထပ်ပြီးဆွဲဆိုနေတာနဲ့ NCA အပြစ်ရလက်မှတ်ထိုးထားတဲ့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF ကျောင်းသားတက်မတော်အဖွဲ့ဝင်တချို့ဖမ်းဆီးထိန်းသိမ်းတာအပါအဝင်နိုင်ငံရေးအကျဉ်းသားလွတ်မြောက်ရေးကြိုးပမ်းသူတွေကိုပုံမှန်အမျိုးမျိုးနဲ့တရားဆွဲဆိုနေတဲ့အဖြစ်တွေကတော့အရသာအစိုးရလက်ထက်ပုံရိပ်မကောင်းတဲ့ဖြစ်ရည်အဖြစ်ဝေဖန်ပြောဆိုနေကြတာပါ။ဒါကတော့တရားရေးမှန်တိုင်းမှာတရားရုံးတွေရဲ့တရားစီရင်ပိုင်ခွင့်အာဏာကိုစစ်တပ်နဲ့အာဏာပိုင်တွေဘက်ကဩဇာလွှမ်းမိုးတရားမှုရှိနေတဲ့သဘောဖြစ်နေတယ်လို့ကချင်လူခွင့်ရေးရှင်တွေတဦးဖြစ်တဲ့ဦးခွန်တောင်ကသုံးသပ်ပြောဆိုပါတယ
်။တရားရုံးတွေကလေဒီတရားစီရင်ခွင့်အာဏာပေါ့လေဒီဥစ္စာကိုလွတ်လွတ်လပ်လပ်တုံးဆွဲနိုင်ဖို့အတွက်ဘယ်ပေါင်းဆိုပေါ့နော်အစိုးရအနေနဲ့အဲ့ဒါလေးကိုပေါ်ဆောင်ပေးဖို့လိုတာပေါ့နောက်တစ်ခုကအခုကျွန်တော်တို့စီမှာအလုံးပြောနေတဲ့ဥစ္စာရှိတယ်ဒီ2008ခြေခါဥပဒေမှာကျွန်တော်ဒီတက်ကနေပြီးတော့မှလုတ်ပိုင်ခွင့်နဲ့အများကြီးယူထားတာပေါ့အဲ့ဒီအချက်တွေကလည်းဒီလိုမျိုးတရားစွဲဆိုမှုတွေမှာစွဲချင်တယ်လို့စွဲလို့ရတယ်ဆိုတဲ့ပုံစံမျိုးကြီးဖြစ်နေတာပေါ့လေဖြစ်နေတဲ့အခါကျတော့ကျွန်တော်တို့ကအစိုးရကိုတောင်းဆိုချင်တာကဒီတရားစီရင်ရေးတွေကိုလွတ်လွတ်လပ်လပ်စီရင်ခွင့်ရနိုင်အောင်အစိုးရကနေပြီးတော့မှတိတိယောက်ယောက်ပေါ်ဆောင်ပေးဖို့အတွက်ကျွန်တော်တောင်းဆိုချင်တာပေါ့
ဒါအပြင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့အစိုးရတပ်တို့ကြားစီးပဋိပက္ခတွေဖြစ်ပွားရာတိုင်းရင်းဒေသကဒေသခံပြည်သူတွေမှာလည်းလက်နက်ကိုင်တပ်ဖွဲ့တွေရဲ့တန်လျာနဲ့ဖမ်းဆီးထိန်းသိမ်းတာချိန်ချောက်အပြစ်ပေးအရေးယူခံနေရတာတွေဟာနယ်မြေဒေသတွေမှာတရားဥပဒေစိုးမိုးမှုကင်းမဲ့နေတာကိုပြသနေတာဖြစ်ပြီးအစိုးရအနေနဲ့နိုင်ငံသားနဲ့နိုင်ငံသားအခွင့်အရေးဆိုင်ရာလွတ်လပ်ခွင့်နဲ့လုံခြုံခွင့်တွေကိုအကာအကွယ်ပေးနိုင်မှုအရေးတကြီးလိုအပ်နေပြီလို့လည်းလူခွေးလှုပ်ရှားသူတွေကထောက်ပြပြောဆိုနေကြပါတယ်ရှင်။